ဒီနေ့မတ်လ၁၇ရက်နေ့မှာမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးသွားတဲ့အတွက်ပြန်လည်ပေးဖို့တောင်းဆိုသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ရှစ်ဦးသေဆုံးပြီးတော့အပြင်းထန်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မတ်လ၁၇ရက်ဒီကနေ့မနေ့ပိုင်းကမြိုင်မြို့ပေါ်မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒထုတ်ဖော်ဖို့ပြင်ဆင်နေခြင်းရဲတပ်ဖွဲ့ကလူ3ဦးကိုဖမ်းဆီးသွားခဲ့တဲ့အတွက်ပြန်လွှတ်ပေးဖို့မြို့ကန်တွေကရဲစခန်းရှိမှတွားရောက်တောင်းဆိုတာမှာစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတာကြောင့်ဒေသုံးဒဏ်ရာရခဲ့ကြတာပါဒီအခြေအနေနဲ့ပတ်သက်လို့မြန်မျိုးနယ်ကူစားပြုចောင်းသားပရာဟိတအသင်းဥက္ကဋ္ဌဖြစ်သူကိုနောင်လင်းဟန်က VOA ကိုရှင်းပြပါတယ
်လက်ရှိကြည့်ရတဲ့နောက်သာတော့အိုး9ရောက်ဒေသုံး6ရောက်ပြင်းထန်ဒဏ်ရာရအဲ့လိုကြည့်ရတယ်ဗျ3လက်တဲ့အနေထားတွေမှာဖြစ်ဖြစ်သွားတယ်ဒီကြီးရဲနဲ့ပေါ့တချို့ကြလဲဒီဟိုကြီးစံထိမှန်မှုမဟုတ်ဘဲနဲ့ဟိုအကျန်းဖတ်မှုခံရတယ်ပေါ့အကျန်းဖတ်မှုခံရတယ်ဆိုတာမျိုးကတို့စတုတ်တွေနဲ့ရိုက်တာမျိုးတို့ထိုးချိတ်ခံရတာမျိုးတို့အဲ့ဒီတိုင်းတာဒီမှာခံရတာပေါ့ဟုတ်
တေဆုံးသူ9ဦးရှိတဲ့အကြောင်းအခုသတင်းရေးနေတဲ့အချိန်မှာပဲနောက်ထပ်2ဦးတေဆုံးနေဆိုတဲ့ဒီပူးချက်ထပ်ထွက်လာတာကြောင့်စုစုပေါင်းတေဆုံးသူ10ဦးရှိသွားပါတယ်ဇနပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လေသူကအခုလိုဆက်ရှင်းပြပါဗျ
။ဒီ၃ယောက်ကသူတို့စကန်နဲ့ကိုခေါ်သွားတယ်။ခေါ်သွားတဲ့အချိန်မှာဒီဒေတာခံဒီဂျစ်တယ်တွေကဝိုင်းပြီးတော့ဒီစကန်ရဲ့ခြေဘေးတွေမှာပေါ့ဒီခန်းစီခံ၃ယောက်ကိုပြန်လွှတ်ပေးဖို့သူတို့အနေနဲ့ဇနပြကိုတောင်းဆိုတယ်ပေါ့ကွယ်။အဲ့ဒီအချိန်မှာပြစ်ခတ်ဖြိုခွဲတယ်ပေါ့။ဒီလူကိုမြေယူပုံနေရောအာအတန်ကြီးကနေရောပြီးကြကြီးစစ်တရောရပါကြီးတွေရောပြစ်ခတ်ကျုပ်ခွဲဆိုဟုတ်အာဒီတိုင်းမှာပဲအကျန်းဆိုသူတို့တောင်းဆိုတယ်ပေါ့ဒီဖန်စီခံတော့ရောက်ပြန်လွတ်ပြီပေါ့အဲ့ချိန်မှာသူတို့ကနေပြစ်ခတ်ကျုပ်ခွဲတယ်ပေါ့
ဒဏ်ရာသူ6ဦးထိရှိပြီးသူတို့ကတော့မြိုင်ဆေးရုံမှာဂျမ်းမာရေးဝန်ထမ်းတွေနဲ့ကုသပေးနေရတယ်လို့အများစုကရာဘာကြီးထိမှန်တာနဲ့ရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့ဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြိုင်မြို့နယ်မှာစစ်တပ်နဲ့ရဲအင်အားတိုးမြင့်ချထားတယ်လို့ကိုနောင်လင်းဟန်ကပြောပါတယ်
။အခုကနေကကိုစီဆင့်လာတယ်။ဒါကအချောက်က2စီရဲ့စစ်တပ်က6စီရဲ့ပွိုင်းက2စီရဲ့စစ်ကား6စီဆင့်တယ်လို့ပြောတယ်လေ။ဓမ္မကနာကြောင့်ပါလေ။အဲ့ကားတွေလာပြီးလို့ဆိုပြီးတော့မှကိုယ်လူစုကတော့ပြန်ခွဲထားတယ်ပေါ့စံပြန်လူတော့ပါတော့ဟုတ
်မြိုင်မြို့နယ်မှာစစ်ကောင်စီစန့်ကျင်ရေးကိုလူဦးရေထောင်ထဲချပြီးနေတိုင်းစံထားပြနေပေမဲ့အကြမ်းဖက်ဖြိုခွင်းတာပြီးခဲ့တဲ့ရက်တွေကမရှိခဲ့ပဲဒီကနေ့ဟာပထမဆုံးအကြိမ်အကြမ်းဖက်ပြစ်ခတ်ဖြိုခွဲတာဖြစ်ပြီးညနေပိုင်းမှာတော့ဖမ်းဆီးခဲ့တဲ့သူ3ဦးတည်းက2ဦးကိုပြန်လွှတ်ပေးပါတယ်ခင်ဗျာ
အကွေးတိုင်းမြိုင်မြို့နယ်မှာဒီကနေ့စံထားပြတဲ့သူ6ယောက်သေးဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အခုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်